ဟုတ်ကဲ့တိုင်းရင်းသားလူမျိုးစုလက်နက်ကိုင်တပ်ပေါင်းစုတွေဖြစ်ကြတဲ့မြန်မာပြည်ဒီမိုကရက်တစ်မဟာမိတ်များအဖွဲ့ချုပ် DAP အဖွဲ့ဝင်တွေမျိုးသားဒီမိုကရေစီတပ်ပေါင်းစု NDF အဖွဲ့ဝင်တွေဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးကော်မတီ CEFU အဖွဲ့ဝင်တွေနဲ့တိုင်းရင်းသားလူမျိုးများကောင်စီ ENC အဖွဲ့ဝင်တွေပါဝင်တဲ့ခေါင်းဆောင်တွေဟာဖေဖော်ဝါရီလ12ရက်နေ့ကစလို့တိုင်းရင်းသားလူမျိုးစုတွေကိုကိုးစားပြုတဲ့ညီလာခံတစ်ခုကိုထိုင်းမြန်မာနယ်စပ်တနင်္လာမှာ5ရက်ကြာကျင်းပနေတာပါမနေ့ကဖေဖော်ဝါရီလ16ရက်နေ့ညီလာခံပြီးဆုံးသွားချိန်မှာတော့ United Nationality Federal Council ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC အဖွဲ့ကိုလက်နက်ကန်တိုင်းရင်းသားလူမျိုးစုအဖွဲ့15ဖွဲ့ကနေသဘောတူဖွဲ့စည်းလိုက်ကြပြီးဗဟိုကော်မတီ22ဦးကိုရွေးချယ်ခဲ့သလိုအဲ့ဒီထဲကမှဗဟိုအလုံးမှုဆောင်ကော်မတီ17ဦးကနေတိုင်းရင်းသားတွေအားလုံးပါဝင်တဲ့ဒီအဖွဲ့ရဲ့ရည်မှန်းချက်တွေကိုဥဆောင်အကောင်အထည်ဖော်သွားကြမှာဖြစ်တယ်လို့သိရပါတယ်လက်နက်ကင်တိုင်းရင်းသားအင်အားစုအားလုံးပါဝင်တဲ့ဒီအဖွဲ့ဖွဲ့စည်းလိုက်တာနဲ့ပတ်သက်ပြီးညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူတွဲဖက်အထွေထွေအတွင်းမှုတစ်ဖြစ်တာဝန်ယူထားတဲ့ဗိုလ်မှူးကြီးခွန်ဥက္ကာက RFA ကိုအခုလိုပြောပါဗျာ။
တိုင်းရင်းသားတွေကအစုပေါင်းပြီးတော့မိမိတို့ရဲ့ရည်မှုလှုပ်ရှားမှုစုပေါင်းတော့ကာကွယ်ခုခံရည်တည်မဲ့သဘောမျိုးဒါအကြီးကဲချက်ပေါ့။ပြီးတော့မှဒီအားနဲ့ဒီမိုကရေစီအင်အားစုတွေနဲ့တွဲပြီးတော့ဖက်ဒရယ်ပြည်ထောင်စုကိုဆက်လက်တည်ဆောက်မယ်အခုပေါ့လေ။ချင်းချင်းတွဲတော့အဲ့ဒါခုပေါ့။
ဒီညီလာခံကနေရွေးချယ်လိုက်တဲ့ဗိုလ်အလုံးမှုဆောင်ကော်မတီ17ဦးထဲမှာတော့ဥက္ကဋ္ဌအဖြစ် KNU အဖွဲ့ကဗိုလ်ချုပ်ကြီးစောမှုတူစေဖို့ဒုဥက္ကဋ္ဌတင့်အနေနဲ့ KNU အဖွဲ့ကဗိုလ်ချုပ်ကြီးမရန်ဂိုရီဆော့ဆိုင်ဒုဥက္ကဋ္ဌနှစ်အဖြစ် KNPP အဖွဲ့ကအေဘဲသွိအထွေထွေအတွင်းမှုကိုတော့ NMSV အဖွဲ့ကနဟန်သာတွဲဖက်အတွင်းမှုတင့်အနေနဲ့ BNL အဖွဲ့ကဗိုလ်မှူးကြီးခွန်ဥက္ကာနဲ့တွဲဖက်အတွင်းမှုနှစ်ကိုတော့ KNPP အဖွဲ့ကခွန်ချွေမျိုးတန်းကိုအသီးသီးတာဝန်ပေးအပ်ခဲ့ကြတယ်လို့သိရပါတယ်ညညတော့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့အနေနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးကိုအဓိကထားလှုပ်ဆောင်သွားမယ်ဆိုပေမဲ့ဒီမိုကရေစီအင်အားစုတွေနဲ့လည်းလက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့စီအေးလုပ်ငန်းစဉ်တွေမှာလည်းပူးပေါင်းအကောင်အထည်ဖော်သွားမှာဖြစ်တယ်လို့ဗိုလ်မှူးကြီးခွန်ဥက္ကာကဆက်ပြောပါတယ
်စစ်မှန်တဲ့ပြည်ထောင်စုတည်ဆောက်ဖို့ညီမန်းပြီးတော့သွားပေမဲ့လက်တလုံးမှာကတော့အဓိကရောက်သွားမယ်ဟိုကတော့ကျွန်တော်တို့အင်အားစုရင်းမှာစစ်မှန်တဲ့ပြည်ထောင်စုတည်ဆောက်ဖို့တပြည်လုံးကိစ္စဖြစ်နေတော့ဒီမိုကရေစီအင်အားစုတွေနဲ့လည်းအဓိကလက်တွဲပြီးတော့လုပ်သွားဖို့ရေရှည်ရရတော့ကျွန်တော်တို့တောင်းပါနှစ်ပတ်ပေါ်လို့ရှိပေါ့ဒီနိုင်ငံကြီးလေးဆိုတော့အဓိကလုပ်ငန်းတွေစုပြီးတော့နိုင်ငံတကာထောက်ခံအောင်ပြည်တွင်းနဲ့ပြည်အောင်ထောက်ခံအောင်စသဖြင့်ပေါ့ဒါလိုလိုနိုင်ငံကြီးတောင်းပါနှစ်ပတ်နဲ့ဒီစီးရေးစရာစစ်ဘက်ဆိုင်ရာပြုစုပြီးတော့အဲ့ဒီစုပေါင်းပြီးတော့ဖွဲ့ခုပြအောင်ပေါ့လေဒီလိုတောင်းပါနှစ်ပတ်နဲ့အမြင့်ကိုပြန်နေတဲ့ဖွဲ့စည်းပြအောင်ဒီမန္တရာရှိတယ်
ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အခြေခံမူဝါဒတွေအနေနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းဖြင့်အဖြေရှာရေးတိုင်းရင်းသားတို့၏တရားသောခုခံတော်လှန်ရေးကိုတရားဝင်မှုနှင့်အသီးမှတ်ပြုမှုပုံမှန်ရရှိလာစေရေးတိုင်းရင်းသားလူမျိုးများ၏ရသင့်ရထိုက်သည့်အခွင့်အရေးဖြစ်သောအမျိုးသားတန်းလူရေးနှင့်ကိုယ်ပိုင်ပြဌာန်းခွင့်အခွင့်အရေးအပြည့်အဝရရှိရေးနှင့်စစ်မှန်သောဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာစေရေးတို့ကိုရှာမှတ်ခဲ့ကြတယ်လို့သိရပါတယ်တိုင်းရင်းသားလက်နက်ကိုင်လူမျိုးစုအားလုံးပါဝင်တဲ့ဒီညီလာခံကျင်းပပြီး UNFC အဖွဲ့ဖွဲ့နိုင်ဖို့ကိုတော့စစ်အစိုးရနဲ့အပြည့်အခတ်မရက်ဆဲထားတဲ့ KNU မျိုးသားစည်းရုံး KNU ၊ရှင်းအမျိုးသားတပ်ဦး CNF နဲ့ Greenie အမျိုးသားတိုးတက်ရေးပါတီ KNPP နဲ့စစ်အစိုးရနဲ့အပြည့်အခတ်ရက်ဆဲထားပြီးနေကြာဆောင်တပ်အသွင်ပြောင်းဖို့ဖိအားပေးမှုပေါ်လက်မခံတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ၊မွန်ပြည်သစ်ပါတီ NMSP နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP အဖွဲ့စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၆ဖွဲ့ကနေဖွဲ့စည်းထားတဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးကော်မတီ CEFU အဖွဲ့ကနေကမခရလုပ်ပြီးညီလာခံအထမြအောင်မြင်အောင်ဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရပါတယ်။ညညသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဖွဲ့စည်းလိုက်ပြီးချိန်မှာတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါ်ရေးဆက်လက်လှုပ်ဆောင်မှုအတွက် UNFC အဖွဲ့ကိုလွှဲပြောင်းပေးလိုက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့၆ဖွဲ့ကနေဖွဲ့စည်းထားတဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးကော်မတီ CEFU အဖွဲ့ကိုဖျက်သိမ်းခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။